မြန်မာသင်္ဂလားဒေ့ရှ်နယ်စပ်နဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်တွေထဲမှာအခုဇူလိုင်လဆောင်းအတွင်းတိုက်ပွဲတွေပြင်းထန်တာဖြစ်ခဲ့တယ်လို့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောပါတယ်။ရခိုင်မြောက်ပိုင်းဒေသမှာဆက်တိုက်ဆုသလိုဖြစ်နေတဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်စဉ်တွေမှာဒေသခံလက်သမားတွေရဲ့လက်တဲတွေမိရှို့ဖျက်ဆီးခံရတာကြောင့်လက်ရလုံငန်းတွေမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA မြန်မာပိုင်းတရင်ထောက်နိုင်ကုန်အိမ်ကတရင်ပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စူတိုင်လတရက်နေ့နဲ့နှစ်ရက်နေ့တွေမှာစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဘင်္ဂလားဒေ့ရှ်မြန်မာပြည်ကစစ်တပ်ဝန်ကြီးများနဲ့မြန်မာတပ်မတော်ရဲ့စစ်ကြောင်းတွေကိုကျွန်တော်တို့ဒီဇူလိုင်လအကြိမ်နဲ့မနေ့ခန္ဓာရီကပြည်ရောနဲ့နောက်ပြီးဒီဇူလိုင်လအကြိမ်နဲ့ဒီနေ့ဒီဆင်မနာရီပေါ့နောက်ပြီးဒီရနေ့3နာရီမနေ့တုန်းဆိုမှာပြည်တယ်လို့ကျွန်တော်တို့ဒီကမ္ဘာနယ်ရဲ့လည်းဒီလိုဝင်ရတဲ့ကိစ္စနောက်ပြီးတော့ဒီဒီလိုဖြစ်တဲ့ရနေ့မှာဒီမြန်မာစစ်တပ်ကြီးရဲ့အစိုးရအနေနဲ့လည်းအဲဒီစစ်တပ်ဒီကနေ့ဒီကနေ့ကနေ့နေ့တနားရီကျောင်းမှာဒီမင်းသားမျိုးနဲ့ဆောင်းရီတောင်ရဲ့အရှိတ်အဲဒီ3ကီလိုမီတာလောက်ကွာဘာရခိုင်တပ်ကိုချိတဲ့နေရာဘုံမှာဒီဘက်ကနေပြီးတော့အဲအုံငယ်လေးပြီးတော့မှပြည်တဲ့ကိစ္စတော့အဲဒီမှာပိတ်ကျအကင်းထန်ဖြစ်ပေါ်ရှိပိတ်ကျအတွင်းမှာတော့ဒီရန်သူဘက်ကနေပြီးတော့ဆင်းရဲဦးတဲ့မင်းကြောက်ဆုံးပြီးတော့အတက်ပါရတဲ့ဥစ္စာတွေနဲ့အများကြီးရှိတယ်။ရန်သူအမှန်ကလောက်အပါဝင်ဒီလိုမျိုးပြည်သူတွေလို့ကျွန်တော်တို့သိရမှုဖြစ်တာရှိ
မင်းပြမျိုးနဲ့ကဝဲကြီးရအစီပဲတိုက်ပွဲမှာမြန်မာစစ်တပ်ရဲ့လောင်းတလောင်းပြင် MB 3 E14 လို့ MBG 190တောင်း MBG ပေါက်၄ခုလက်ပြပုံ၃ခုတို့ကိုတင်စီရမိတယ်လို့လဲ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ AA ဘက်ကတော့တိုက်ပွဲဖြစ်စဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ပြောဆိုထားပေမဲ့တိကျအတိမပြုနိုင်သေးပါဘူး။အနောက်ပိုင်းတန်းစစ်တနာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကိုမေးမြန်းရမှာခီးထွက်နေလို့ဖြေဆိုဖို့ပအားကြောင်ပြောဆိုခဲ့ပါတယ်။သမ္မတသတင်းမှကြံကြားရေးဖွဲ့တွင်းမှုကိုအချိန်ချင်းဆက်သွယ်ချက်ပြီးမှလည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲကြီးမနေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအရှိတ်ဘက်အလောင်းတောင်လမ်းမှာရှိတဲ့ဂေဓမားလူရဲ့လက်သေးတွေနဲ့ကောက်ရိုးပုံတွေကိုမြန်မာစစ်တပ်ကနေမိရှုခဲ့တယ်လို့လက်သေးမိရှုခံရသူလက်သမားသူကပြောပါတယ်။
ကျွန်တော်တို့ဒီကောင်တော်ကြီးကအရှိတ်ဘက်အလောင်းတောင်ဆိုတဲ့နေရာမှာရပ်တိုက်တွေဖြစ်ပွားခဲ့တယ်ကွာ။တိုင်းဖုံရောက်လာပေါ့။ပြည်ပြည်ရဲ့နောက်တရက်နဲ့နှစ်ရက်မှာရေသမားတွေဖောက်ကြတဲ့ပြည်ပြည်ကရရုပ်ပုံအဲ့လိုမျိုးကိုမြို့ချင်းဖြစ်ပြီးတော့ကပြည်ကတော့23လုံးပါခင်ဗျ။တရုပ်ပုံက20ရေဒီမောဆက်ဆက်ကြတာကတော့နောက်နောက်ပေါ်မှာခင်ဗျ။
ဒါပြင်အဲ့ဒီဒေတာဘက်ကိုမြန်မာစစ်တပ်ကနေချက်တန်းသွားလာနေတာကြောင့်လက်ဓမာတွေကြောက်ရွံ့စိတ်နဲ့လေယာဉ်လုပ်ငန်းမစတင်နိုင်သေးဘူးလို့လည်းအဆိုပါလက်ဓမာကပဲဆက်ပြောပါတယ်
အဲ့မင်းသားတော်နဲ့လောင်းတော်ရဲ့ကြားဆိုဒီဧကဆုံးရှိရဖြစ်ပါလေခင်ဗျာဒါမှမလို့ရဖြစ်ပါဘူးခင်ဗျာဒီရဲ့ရှားတင်ရဲ့ရှားပေါ်အဲ့လိုမျိုးလာနေတဲ့အခါကျတော့တောင်တူလူသမားတွေကခိုးရှိရှိနေတော့ဖို့ဆိုတာမေးရဖြစ်ပါဘူးခင်ဗျာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်လေယာဉ်စိုက်ပျိုးဖို့အဆင်ပြေမဖြစ်သေးတဲ့လေကသသိန်းနီးပါးရှိတယ်လို့လည်းရခိုင်ပြည်လုံးဆိုင်ရာကောင်စုလက်ထက်ကမကကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ